မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူရာတေကရခိုင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီနဲ့ဒေါ်လာ3သိန်းလှူဒါန်းပါတယ်။မနေ့ညကနေပြည်တော်ကိုရောက်လာတဲ့သမ္မတဒူရာတေကိုသမ္မတဦးထင်ကျော်ကဒီကနေ့ဂုံးပြူတပ်ဖွဲ့နဲ့ကြိုဆိုပြီးတော့ခေါင်းဆောင်နှုတ်တွေ့ဆုံဆွေးနွေးပါတယ်။အဲ့ဒီနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တခြားတွေ့ဆုံချိန်မှာရခိုင်ဒေသအတွက်အကူအညီကိုပေးအပ်တာပါ။ဖိလစ်ပိုင်သမ္မတဒူတာတေဟာသူသမ္မတတာဝန်ဆက်တင်ထမ်းဆောင်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတရားဝင်ခီးစဉ်ဖြင့်လာရောက်တာပထမဆုံးအချိန်မှာအခုခီးစဉ်အတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအောင်လိုင်းနဲ့လည်းတရားတွေ့ဆုံမှုရှိတယ်လို့ဖိလစ်ပိုင်နိုင်ငံဖက်ကလာတဲ့သတင်းများမှာဖော်ပြပါရယ်။ဒါ့အပြင်မြန်မာနိုင်ငံမှာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေနဲ့လည်းညီပြတော်မှာတွေ့ဆုံမှုရှိတယ်လို့ဖိလစ်ပိုင်သတင်းများမှာဖော်ပြပါရယ်။ဖိလစ်ပိုင်နဲ့မြန်မာနိုင်ငံလက်တွဲလှုပ်ဆောင်မှုတွေကနေနိုင်ငံကြားခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုအခြေခံရအောင်တည်ဆောက်သွားမယ်လို့မြန်မာနိုင်ငံခီးစဉ်မစတဲ့ခင်မှာတမရဒူတာတေးကပြောထားပါဗျ။တမရဒူတာတေးမြန်မာနိုင်ငံကိုလာရောက်ချိန်ဟာမြန်မာနဲ့ဖိလစ်ပိုင်နိုင်ငံဆက်ဆံရေးနှစ်ပေါင်း60ကျော်အထိမှတ်ကာလနဲ့လည်းတိုက်ဆိုင်နေပါဗျ။နေ့ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုမနေ့ကမှအဆုံးသတ်ပြီးတဲ့နောက်တမရဒူတာတေးဟာထိုင်းနိုင်ငံကိုခီးဆက်မှဖြစ်ပါဗျ။